ကျမ်းမာတော်မူပါစဒူတော်မောင်ရေအဘကတော့ကျမ်းမာရေးကောင်းပါတယ်ကွယ်ဒါပေမဲ့ကိုကျမ်းမာပြီးစိတ်ကတော့ထုံးတဲ့အတိုင်းဆင်းရဲနေရတယ်ဟေ့စိတ်ဆင်းရဲဆိုမင်းသိတဲ့အတိုင်းပဲမင်းလည်းကြားမိမှာပါငါတို့နိုင်ငံမှာတရားဥပဒေစိုးမိုးမှုဆိုတာလုံးဝမရှိသလောက်ကိုဖြစ်နေတော့ဘယ်လိုလုပ်ပြီးစိတ်ချမ်းသာနိုင်ပါမလဲငါတူရဲ့ဖြစ်လိုက်တဲ့အမှုခင်းတွေဆိုတာကလည်းပြောမဆုံးပါတော့သုံးတော့မယ်ဟေ့သမရဦးသိန်းစိန်တန်တန်းအတွင်းမှာဖြစ်လိုက်တဲ့မှုခင်းတွေကစံချိန်တော်တင်လောက်တယ်ကဘာပေါ်မှာဒုတိယတံပိုးအများဆုံးလို့ပြောရမယ်မူရစေဝါတွေကိုပိုင်ရှင်မဲ့ဖန်ဆီးရမှုပိုင်ရှင်မဲ့အစ်တွေကိုဖန်ဆီးရတာလူတတ်မှုတတ်ငယ်မရိမှုလူရဲမှုပြန်ပေးဆွဲမှုအကြမ်းဖက်မှုလောင်းကစားမှုဓမြမှုအိုးဖြစ်လိုက်တဲ့အမှုခင်းတွေစုံစီကိုခတ်နေတာပဲတချို့ကလည်းပြောကြတယ်တိုင်းပြည်စည်းပွားရေးမကောင်းဆင်းရဲချွတ်ချုံကြလွန်းလို့အခုလိုအမှုခင်းတွေထူပြောလာတာသမရဦးသိန်းစိန်တတန်းအတွင်းမှာရာဇဝတ်ကောင်တွေကိုစုံစမ်းစစ်ဆေးမှုတွေမလုပ်ဘဲအရန်ကာရောလူငင်းချမ်းသာကွန်းတွေပေးခဲ့လို့အခုလိုရာဇဝတ်မှုတွေထူပြောနေရတာဆိုပြီးတော့လေဒီလိုလဲပြောလို့မရပါဘူးလူကလေးရယ်သူလဲစေတနာမေတ္တာရှိထားပြီးလုပ်ခဲ့တာပါပဲလက်တလော KDB မှာတာဝန်ချိန်မဟုတ်ဘဲရောက်နေတဲ့ရဲအုပ်နှစ်ယောက်ကိုမြို့ခံလူငယ်တွေကဓားနဲ့ဝိုင်းခုတ်တဲ့ကြော်မကောင်းကြားမကောင်းကွယ်အဲ့ဒီလူငယ်တွေကလည်းလုပ်ရပါပေးတယ်ရဲတွေခမရလဲသွေးနဲ့ကိုသားနဲ့ကိုပဲမဟုတ်လားသူတို့လည်းပြောချင်းပါချင်းရှာမှာပေါ့။ကောင်မလေးတွေနဲ့ပလူပလဲလှုပ်ချင်ကြပေမှာပေါ့။ဒါကိုဒီလိုမျိုးလှုပ်ရကြတယ်လို့ကွယ်။ခမရတွေမှာရန်ဖန်ရန်ခါပတ်ဆက်မပေးပဲကောင်မလေးတွေနဲ့ပျော်ပါတာအရက်ဝဲခိုင်းအမီးဝဲခိုင်းတာနည်းနည်းပါပါဆက်ကြီးတောင်းတာဆိုင်ကယ်စီဖြည့်ခိုင်းတာအပေါင်းအသင်းတွေပါခေါ်လာပြီးပျော်ကြပါကြတာလေးတွေတော့ရှိလိမ့်မှာပေါ့။ဒါကိုတီးခံမှုတော့လူတာပေါ့ကွယ်။နောက်ပြီးရှမ်းပြည်နယ်ပင်လောင်းမြို့နာကစုံစမ်းစစ်ဆေးရေးရဲအရာရှိတယောက်ကိုကျက်သိန်း 4,800 ကျော်ဘူးမူရစ်စေဝါတွေနဲ့ဖမ်းမိတာကလည်းသတင်းတွေကြီးနေတယ်ကွ။ဒါကလည်းရဲအရာရှိမှုဒီလိုသတင်းကြီးရတာပါကွ။ဘာပဲပြောပြောပိုင်ရှင်မဲ့တဲ့ဆိုင်ရင်ပိုင်ရှင်ရှိမိတာကပို့ပြီးတိုးတက်လာတယ်လို့တောင်ပြောလို့ရတာပေါ့။သူ့မလဲမရှိလို့ရိုးရိုးသားသားမူရစ်စေဝါမောင်ခိုကူးရတာနေမှာပါကွ။နောက်နာမည်ထွက်နေတာကလည်းရဲနဲ့ပတ်သက်နေတာပါပဲ။အဲ့ဒါကဘာလဲဆိုတော့တာစီမြို့နယ်မှာယမန်ယူဖို့ရုံးထုတ်လာတဲ့မူရစ်တရခံနှစ်ယောက်ကရဲရရှိနဲ့သူ့မိမအပါဝင်မိမရဲ့တငယ်ချင်းကိုပါကိုထီးလက်ရောက်ကျူးလွန်ပြီးဖက်ပြေးခဲ့တဲ့အမှုလေအဲ့ဒီအမှုကလည်းရုပ်ရှင်ထဲကအတိုင်းပဲလို့နာမည်ကြီးနေတဲ့ယမန်ယူဖို့ရုံးထုတ်လာတဲ့အမှုကြီးပြည်တန်ကြနှစ်ယောက်ကိုပျော်ပွဲစားထွက်လာသလိုအဆောင်ရှောက်မပါပဲမိမရဲ့မိမတငယ်ချင်းရဲ့ကိုပါကားတစ်စီးနဲ့ခေါ်လာတော့ဖြစ်ခဲ့တာလေတချို့တွေကတော့တမင်အကွက်ကျဖန်တီးတာတရုတ်ဆောင်တာလို့ပြောနေကြသကွယ်ဒါလို့လဲမဟုတ်လောက်ပါဘူးကွယ်အဲ့ဒီရဲအရာရှိကလူလူချင်းစာနာထောက်ထားတတ်တဲ့ရဲအရာရှိဖြစ်မှာပေါ့ဒါကြောင့်အချုပ်သားကိုစခန်းကိုအကြောင်းမကြားပဲကို့သဘောနဲ့ကိုလွတ်လွတ်လပ်လပ်ကားနဲ့ခေါ်သွားမိတာပါဒါကိုအပြစ်မြင်နေကြတယ်လို့ကွယ်နောက်အခုရက်ပိုင်းမှာပဲတာမွေမြို့နယ်မှာတာဝန်ကြီးမဟုတ်တဲ့ရဲတပ်ချက်ကအရက်သားတစ်ယောက်ကိုလက်ထိတ်နဲ့ခေါင်းရိုက်ခွဲတဲ့အမှုလည်းဖြစ်ခဲ့သေးတယ်နောက်ပြီးတက်ငယ်မရိမှုမှလည်းတလောကရခိုင်မှာစစ်သားတစ်ယောက်ကအသက်မပြည့်သေးတဲ့ကလေးမကလေးကိုမရိမ့်ကျင့်တာကောင်မလေးကအသက်သေဆုံးသွားခဲ့တယ်လေအဲ့ဒီအမှုမှလည်းတရခံကိုထိရောက်တဲ့အပြစ်ဒဏ်မပေးလို့လူတွေကမကြည်မနှက်ဖြစ်နေကြတယ်ကွလူကလေးရဲ့နောက်ပြီးရန်ကုန်ပဟန်းမြို့နယ်ကတက်မတော်သားကိုစလဲဘုံမှုတယောက်အိမ်မှာအရွယ်မရောက်သေးတဲ့ရှစ်နှစ်အရွယ်ကလေးမကလေးကိုရိုက်နဲ့နှင်းပန်းတာကိုလည်းထိရောက်တဲ့အရေးယူမှုတွေမလုပ်ပေးဘူးဘုံမှုကမွေးစားဖို့ခေါ်လာတဲ့ကလေးကိုအိမ်ပေါ်ကရိုက်နဲ့နှင်းပန်းတာဟာတဘာဝမကြဘူးအိမ်ရှင်တွေရဲ့ခိုင်းစိတ်မှုမပါပဲအိမ်ပေါ်ကဘာမှမလုပ်ရဲဘူးလို့လူတွေကစွတ်စွဲနေကြတယ်ကွရဲနဲ့စစ်တဲ့အတိုင်းဝိုင်းကပြစ်မှုကျူးလို့ရင်ထိရောက်တဲ့အေးအယူမှုတွေမလုတ်ရဲဘူးလို့လူတွေကမြင်နေကြတော့ကွဲ့ဒါလို့လဲမဟုတ်ပါဘူးကွဲ့စစ်တဲ့နဲ့ရဲကမဟုတ်ပေမဲ့လည်းတာမန်ရက်သားဖြစ်ရင်ပတ်စံပေးရင်လည်းအေးမြူပဲတက်တက်ညာညာတရားရုံးကလုတ်ပေးတတ်ပါရဲ့အဲ့ဒီလိုတစ်ဖက်သက်တော့မပြောတင်ပါဘူးအရက်သားတွေကိုလည်းရဲနဲ့စစ်တဲ့ကလူတွေလိုဒန်းတူအခွင့်အရေးပေးတာလည်းရှိပါတယ်ဥပမာမော်လမြိုင်မြို့က၃နှစ်ကျော်အရွယ်ကလေးမကလေးကိုမရင်းကျင့်ခဲ့တဲ့သူကိုအမခန်နဲ့အပြင်မှာနေခွင့်ပေးထားသေးတာပဲလေကဲအဲ့ဒါကြတော့ဘယ်လိုပြောမလဲအရက်သားတွေကိုလည်းပတ်စံပေးရင်ရဲနဲ့စစ်တပ်ကလူတွေလိုအခွင့်အရေးတွေပေးထားပါတယ်ကွယ်တရားသူကြီးတွေမှလည်းအဲ့ဒီလိုတရားမျှတတဲ့လူတွေရှိပါသေးတယ်နောက်ပြီးလက်တယ်မပေါ်တဲ့လူသက်မှုပေါင်းများစွာအမှုခင်းပေါင်းများစွာဟာရဲတပ်ဖွဲ့တစ်ခုတည်းမှသာတာဝန်ရှိတာမဟုတ်ဘူးလို့ရဲအရာရှိတယောက်ကတလောကပဲပြောင်းဖွင့်ပြောလိုက်တယ်မဟုတ်လားနမေကျော်ငါးလုံးပြိုင်လူတက်မှုကိုတကယ်ထိထိရောက်တာအမှုလိုက်ခွင့်ပေးလာပိုင်းတွင်ပေါ်အောင်ဖော်ထုတ်ပေးနိုင်တယ်ဆိုပြီးတော့လေခမရတွေမှာလွတ်လွတ်လပ်လပ်လုတ်ပိုင်ခွင့်မရှိလို့ပါကွယ်တကယ်လို့သာလုတ်ပိုင်ခွင့်ပေးရင်ပိုင်ရှင်မဲ့မူရစ်စေဝါမှုပိုင်ရှင်မဲ့တစ်ခိုးမှုပိုင်ရှင်မဲ့လူတက်မှုပိုင်ရှင်မဲ့လူရက်မှုပိုင်ရှင်မဲ့အမှုပေါင်းများစွာကို ရက်ပိုင်းအတွင်းလပိုင်းအတွင်းဖော်ထုတ်ပေးနိုင်မှာပါကွယ်ခုတော့ဒီလိုလုတ်ပိုင်ခွင့်မရတဲ့အတွက်ခမရတွေမှာလည်းနာမည်ပြက်ရှာနေရတာပါအဘကတော့လုံုံရင်းနဲ့နေဆက်ရေးရဝင်ကြီးပြောခဲ့တာကိုပဲသဘောကျတယ်ကွယ်ပါတဲ့ရန်ကုန်မြို့ရဲ့လုံုံရင်းကညဘက်ဆိုရင်တက်စစ်မီးတွေလုံလောက်အောင်မရလို့မှောင်ရိတ်ကြပြီးဒုစရိုက်မှုတွေပေါ်များနေရတာပါတဲ့သူပြောရဆိုရင်မှုကင်းတွေပေါ်များလာတာဟာသူတို့နဲ့မသက်ဆိုင်ပါဘူးကွယ်တက်စစ်မီးမှန်မှန်ရအောင်လုံမပေးနိုင်နဲ့လျှက်စစ်နဲ့စွန့်ဝင်ဝင်ကြီးဌာနမှာဒါတာဝန်ရှိတာပါအဲ့ဒါကိုလူတိုင်းနားလေသဘောပေါက်ဖို့ဒါအရေးကြီးတာပါကွယ်ကဲဒီတစ်ပတ်တော့ဒီလောက်နဲ့ပဲနားအောင်လူကလေးရဲ့အရင်အဘစီစာပြန်ရေးပါဦးမင်းရဲ့ချစ်လာစွာသောအဘစန်နီဦး